င်္ဂလာညနေခင်းပါရှင်။2019ခုနှစ်ဧပြီလ22ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 19 kHz 1683ည line meter 19 kHz 15565 line meter 25 kHz 11965တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။မခွာညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။စီရီလင်္ကာနိုင်ငံမှာခရီးရန်ဖျားချောင်းတွေနဲ့ဟိုတယ်တွေပေါ်တိုက်ခိုက်မှုတွေကိုနိုင်ငံတကာကွန်ရက်အကူအညီနဲ့ပြည်တွင်းအကြမ်းဖက်အဖွဲ့တို့ကလုပ်ခဲ့တာလို့စီရီလင်္ကာဆိုရတာဝန်ရှိသူတယောက်ကပြောကြားလိုက်ပါတယ်။တရုတ်ရေတပ်အနှစ်80ပြည့်စီရီအခမ်းအနားမှာပါဝင်ဖို့မြန်မာရေတပ်စစ်ရေးရင်တစဉ်တရုတ်စိတ်ကမှရောက်ရှိနေပါပြီ။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်
။ဆက်ပြီးတော့နားဆင်ရမယ့်သတင်းလှော်လေးတွေမှာတော့မြန်မာနိုင်ငံကစံတန်ချိန်2000နီးပါးကို Ivory Coast နိုင်ငံမှာဖြတ်စည်းခံလိုက်ရတာမှာစားသုံးရန်မသင့်ဆိုတဲ့အမှတ်ချက်ကြောင့်မြန်မာနိုင်ငံစံစဘာကုန်သည်များတင်ကဘလို့ဆောင်ရွက်နေပါသလဲ။တခါရခိုင်မျိုးသားအဖွဲ့ချုပ် ULAAA ဟာလူမျိုးရေးအမုန်းတရားပေါ်မှာအခြေခံထားတဲ့အဖွဲ့မဟုတ်ဘူးဆိုတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာအခုလိုအဖွဲ့ခေါင်းဆောင်ကပြောပါရစေ
။စစ်ဖြစ်လာပြီဆိုတော့နိုင်ငံရေးကိုသိမ့်သားမှုတွေတဲ့လူတွေချင်းမှာကြတော့လူမျိုးရေးခံစားချက်တွေရှိကောင်းရှိတတ်ပါလိမ့်မယ်။
အဖွဲ့ကောင်းဆောင်ပို့ချုပ်ထွန်းမြတ်နိုင်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာပါရှင်။တခါဒေတာရင်းသတင်းတစ်ပုတ်မှာတော့သီရိလင်္ကာမှာတိုက်ဆုံသူ300နီးပါးရှိပြီးဒဏ်ရာရသူပေါင်း900ထက်မနည်းရှိနေတဲ့ဘုံပေါက်ကွဲမှု၈ခုနဲ့ပတ်သက်လို့ဆက်ဆက်သူအတော်များများကိုရဲတပ်ဖွဲ့ကဖမ်းဆီးထားတယ်လို့ဆိုပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်။
သီရိလင်္ကာနိုင်ငံမှာယေရှုခရစ်တော်ရှင်ပြထမောက်ခြင်းအီစတာပွဲတော်နေ့မှာခရစ်ယာန်ဘုရားကျောင်းတွင်လည်းဟိုတယ်တွေအပေါ်တိုက်ခိုက်ခဲ့မှုကိုနိုင်ငံတကာကွန်ရက်အကူအညီနဲ့ပြည်တွင်းအကြမ်းဖက်အဖွဲ့ကလုပ်ခဲ့တာလို့သီရိလင်္ကာအစိုးရတာဝန်ရှိသူတယောက်ကပြောကြားလိုက်ပါတယ်။လူပေါင်း290ထက်မနည်းတေဆုံးပြီး900လောက်ဒဏ်ရာရသွားတဲ့တိုက်ခိုက်မှုတွေကို National Trophy Jamaat ဆိုတဲ့အကြမ်းဖက်အဖွဲ့ကလုပ်ခဲ့တာလို့ဂျမားရေးဝန်ကြီး Rajita Senaratne ကပြောကြားခဲ့ပါတယ်။အခုလောက်ကြီးမားတဲ့တိုက်ခိုက်မှုကြီးတွေကိုလုပ်ဖို့နိုင်ငံတကာကွန်ရက်ရဲ့အကူအညီမပါဘဲဘလို့မှမဖြစ်နိုင်ဘူးလို့သူကပြောပါတယ်။စုစုပေါင်းတိုက်ခိုက်မှု၈ခုတည်းကဖျားချောင်း၃ခုနဲ့ဟိုတယ်၃ခုမှာတိုက်ခိုက်ခဲ့တဲ့အသေးခံဘုံခွဲသူ9ယောက်လုံးကသီရိလင်္ကာနိုင်ငံသားတွေဖြစ်ကြတယ်လို့ဝန်ကြီးစေနာရတ်နေကပြောပါတယ်။မနေ့ကပောက်ကွဲခဲ့တဲ့ဖျားချောင်းတစ်ခုရှိကဇန်ကားထဲမှာမပောက်ကွဲသေးတဲ့ဘုံကိုဒီကနေ့ရဲတွေကဆနစ်တံဖြုတ်ဖို့ကြိုးစားမှုအတွင်းမှာပောက်ကွဲခဲ့ပေမဲ့တဦးတယောက်မှထိခိုက်မှုမရှိခဲ့ပါဘူး။ဒီကနေ့တနင်္လာနေ့ညပိုင်းကျရင်တမရမိုက်ထရီပါလာစရီစေနာကတနိုင်ငံလုံးနိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့ရှိနေပါတယ်။အကြမ်းဖက်ဝါဒအခြေခံတဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်ဖြေရှင်းဖို့အရေးပေါ်ဆောင်ရွက်ချက်တွေအတွက်ဖြစ်ပြီးတော့သတင်းလွတ်လပ်ခွင့်ကိုမထိခိုက်စေရဘူးလို့တမရယုံကတော့သတင်းထုတ်ပြန်ထားပါတယ်။ပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒေးဗစ်လင်ကာနိုင်ငံမှာညမထွက်ရအမိန့်ကိုလည်းထုတ်ပြန်ထားပါတယ်။တနင်္ဂနွေနေ့ကပောက်ကွဲတိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးတော့မတင်ကားသူ24ယောက်ကိုဖမ်းဆီးထားတယ်လို့ AP သတင်းကထုတ်ပြန်ပါတယ်။ပောက်ကွဲတိုက်ခိုက်မှုတွေမဖြစ်ခင်သတင်းကြိုရခဲ့ပေမဲ့ဘာကြောင့်ထိထိရောက်ရောက်မတားဆီးနိုင်ခဲ့တယ်လဲဆိုတာကိုစုံစမ်းမယ်လို့ဝန်ကြီးချုပ် Renew Wagmasin ကသတင်းတောက်တွေကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ပောက်ကွဲမှုတွေအတွင်း American, Britain, Portuguese, တရုတ်၊ဂျပန်နဲ့အိန္ဒိယနိုင်ငံသားတွေအပါအဝင်နိုင်ငံပေါင်း30လောက်ကနိုင်ငံသားတွေတေဆုံးခဲ့တယ်လို့သီရိလင်္ကာတာဝန်ရှိသူတွေကပြောပါတယ်။
ယူကရိန်းနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့တမရရွေးကောက်ပွဲနောက်ဆုံးကြော့မှာတော့အသက်42နှစ်အရွယ်ရုရှင်တရုတ်ဆောင်ဗော်လ်ဒီမီယာဇလင်စကီကမဲအပြတ်အသတ်နဲ့အနိုင်ရသွားခဲ့ပါတယ်။ဇလင်စကီကစုစုပေါင်းမဲရေအတွက်83ရာခိုင်နှုန်းရပြီးတော့သူ့ရဲ့ပြိုင်မဲ့ဖြစ်တဲ့လက်ရှိတမရပက်ထရိုပိုရိုရှန်ကိုထက်မဲရေအတွက်3စားလောက်နီးနီးပိုရခဲ့တာဖြစ်ပါတယ်။ဇလင်စကီကသူ့ကိုထောက်ခံတဲ့သူတွေကိုအားလုံးကိုကျေးဇူးတင်တယ်လို့တနင်္ဂနွေနေ့ညနေပိုင်းကကီယက်မြို့မှာပြောကြားခဲ့ပါတယ်။မစ္စပိုရိုရှန်ကိုကလည်းဇလင်စကီအနိုင်ရသွားတဲ့ပုံမှာဂုဏ်ယူကြောင်းပြောကြားလိုက်ပြီးသူ့အနေနဲ့သမရယာတုကနေဖယ်ပေးသွားမှာဖြစ်ပေမဲ့နိုင်ငံရေးကနေတော့နှုတ်ထွက်သွားမှာမဟုတ်ဘူးလို့အခိုင်အမာပြောကြားလိုတယ်ဆိုပြီးပြောပါတယ်။ဇလင်စကီဟာယူကရိန်းနိုင်ငံမှာနှစ်ပေါင်းများစွာကလေးကဖြစ်လာခဲ့တဲ့ခရိုနီစနစ်နဲ့အောက်ရီလိုက်စားမှုတွေကိုယူကရိန်းနိုင်ငံသားတွေကဒေါသထွက်နေတာအပေါ်မှာအခွင့်ကောင်းယူပြီးတော့လူမှုကွန်ရက်ကနေသူ့ရဲ့ပုံရိပ်ကိုအသုံးချပြီးတော့မဲဆွယ်စည်းရုံးမှုတွေလုပ်ခဲ့တာဖြစ်ပါတယ်။ဇလင်စကီကတော့နောက်ဒီမိုကရေစီနိုင်ငံတွေကိုထောက်ခံတဲ့လမ်းကြောင်းကိုဆက်ပြီးတော့လျှောက်လှမ်းသွားမယ်ဆိုပြီးတော့ကတိပြုထားပါတယ်။အမေရိကန်သမ္မတဒေါနယ်ထရန့်ကလည်းဇလင်စကီနဲ့တနင်္ဂနွေနေ့ကစကားပြောခဲ့ပြီးတော့အနိုင်ရတဲ့ပုံမှာဂုဏ်ယူတယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ။
ဆိုရရီကိုရအကြံဖက်လောက်ရတွေကိုလုံလို့အမေရိကန်ဆိုရတတ်မှတ်ထားတဲ့စည်ငါနေပေးဖြတ်ပြီးရအတွက်ဆူဒန်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အမေရိကန်ကိုလာရောက်ဖို့ရှိနေပါတယ်။စွီဒင်ဝေအတွက်ကိုယ်စားလှယ်အဖွဲ့အနေနဲ့အစောဆုံးဒီတစ်ပတ်ထဲဒါမှမဟုတ်ရှေ့တရင်ဘက်ထဲမှာအမေရိကန်နိုင်ငံကိုသွားမယ်လို့ဆူဒန်စစ်ကောင်ဆောင်ပို့ချုပ်ကြီးအက်ဒယ်ဖာတာအယ်ဘာရှာကနိုင် ကိုအားပေးတယ်လို့ဆိုပြီးအမေရိကန်အစိုးရကထောင်၉၉၃ကိုနှစ်မှာဆူဒန်ကိုအကြမ်းဖက်စီးရင်နဲ့သွင်းခဲ့တာပါဆူဒန်အပေါ်အနှစ်၂၀ကြာကုန်သွယ်ရေးအရဒဏ်ခတ်ပိတ်ဆို့အရေးယူထားတာကိုနှစ်ထောင်၁၈ခုနှစ်တုန်းကတော့အမေရိကန်ကပြန်ပြီးရုပ်သိမ်းပေးခဲ့ပေမယ့်အစိုးရကိုယ်တိုင်အားပေးတဲ့အကြမ်းဖက်ဝါဒီစီးရင်မှာဆူဒန်ကိုဆက်ထားခဲ့ပါတယ်နိုင်ငံတော်ကလေးလကြာဆန္ဒပြမှု ဒီဝေလင်ကနိုင်ငံမှာရေရှုခရစ်တော်ရှင်ပြထမောက်ခြင်းအစ္စရာတရားနေတော့ကအာနာသိမ်းဖြုတ်ချခဲ့ပါတယ်။ဘာရှားအစိုးရကိုဖြုတ်ချပြီးနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးတဲ့အတွက်ဆူဒန်စစ်ကောင်းဆောင်တွေကိုအမေရိကန်ဘက်ကချီးကျူးပြောဆိုခဲ့တာပါ။ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ကုညီအားပေးဖို့ခါဒွန်မျိုးရော်ကိုအမေရိကန်တန်တမန်တယောက်ဆေးလွှတ်မယ်လို့နိုင်ငံသားရေးဌာနတာ
ထားတာတွေကိုသမ္မတထရမ့်အစိုးရအနေနဲ့အဆုံးသတ်တော်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဒီကနေ့မှကြေညာသွားဖို့ရှိနေပါတယ်။2015အီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်လိုက်ပြီးတဲ့နောက်အမေရိကန်ကအီရန်ပေါ်တံခါးပိတ်ဆို့မှုတွေကိုမနစ်ကပြန်ပြီးတော့ချမှတ်လိုက်တာပါ။2015နျူကလ িয়ার သဘောတူညီချက်အရတော့အီရန်နိုင်ငံပေါ်တံခါးပိတ်ဆို့မှုတွေလျှော့ချပြီးတော့ဒါကိုအပြန်အလှန်အနေနဲ့အီရန်ဘက်ကသူတို့ရဲ့နျူကလ িয়ার ဆောင်ရွက်ချက်တွေကိုလျှော့ချပြရမှာဖြစ်ပါတယ်။အမေရိကန်အစိုးရရဲ့အဆိုအရတော့ဆီးရီးယားသမ္မတအဆတ်နဲ့ယမန်ကအဟူဒီသဘုံတွေကိုထောက်ခံတာပါဝင်အီရန်ရဲ့စိုးရွားတဲ့လုပ်ရည်တွေပြောင်းလာအောင်ဖိအားပေးတဲ့အနေနဲ့တံခါးပိတ်ဆို့ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကအီရန်ပေါ်အရေးယူတာတွေပြန်လုပ်တဲ့အချိန်မှာအီရန်နိုင်ငံကနေရေနံအများဆုံးဝယ်ယူနေတဲ့နိုင်ငံ၈နိုင်ငံကိုရေနံဆက်ဝယ်နိုင်ဖို့ယာယီကင်းလွတ်ခွင့်ပေးခဲ့တာဖြစ်ပြီးတော့အဲ့ဒီနိုင်ငံတွေကတော့တရုတ်၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယား၊ထိုင်ဝမ်၊တူရကီနဲ့အီတလီအပြင်ဂရိနိုင်ငံလည်းပါဝင်ပါတယ်တံခါးပိတ်ဆို့မှုတွေကိုပြန်လုပ်တဲ့အချိန်မှာတော့အီတလီထိုင်ဝမ်နဲ့ဂရိနိုင်ငံတွေကအီရန်ကနေရေနံတင်သွင်းနေတာတွေကိုရပ်တန့်ခဲ့ပါတယ်မီလာနီယနေ့မှာကင်းလွတ်ခွင့်ပေးခဲ့တာပြီးတာကုံဆုံးတဲ့အခါမှာတော့ကြံတဲ့နိုင်ငံတွေအနေနဲ့အီရန်ကနေရေနံတင်သွင်းတာတွေကိုအဆုံးသတ်ဖို့လိုမလားဒါမှမဟုတ်တံခါးအရေးယူရာတွေမလုပ်ခင်အထိအီရန်စီကနေရေနံဝယ်တာတွေဖြည်းဖြည်းချင်းအဆုံးသတ်နိုင်ဖို့အချိန်ထပ်ပေးမလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအမေရိကန်ကအခုလိုတစ်ဖက်သက်တမ်းခတ်ပိတ်ဆို့နေတာတွေအပေါ်မှာတရုတ်နိုင်ငံအနေနဲ့ကန့်ကွက်ကြောင်းအီရန်ကုမ္ပဏီတွေနဲ့လုပ်နေတဲ့တရုတ်စီးပွားရေးလုပ်ငန်းတွေဟာပွင့်လင်းမြင်သာမှုရှိပြီးတရားဝင်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဂန်ရှွမ်းကသတင်းတော်တွေကိုဒီကနေ့ပြောကြားပါတယ်အမေရိကန်ကအီရန်နျူကလ িয়ার သဘောတူစာချုပ်ကနေနှုတ်ထွက်တဲ့အချိန်မှာတော့ဒီစာချုပ်မှာပါတဲ့ကျန်တဲ့အဖွဲ့ဝင်နိုင်ငံတွေကတော့စာချုပ်အတိုင်းဆက်လုပ်မယ်ဆိုပြီးတော့ပြောခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5.19kHz 1.683 9.19kHz 1.9569နဲ့5.25kHz 1.1965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်တရုတ်ရေတပ်အနှစ်80ပြည့်စစ်ရေးပြအခမ်းအနားမှာပါဝင်ဖို့အတွက်မြန်မာရေတပ်စစ်ရေးရင်ဒဇင်တရုတ်စိတ်ကမ်းမှာရောက်ရှိနေပါပြီ။တရုတ်နိုင်ငံအရှေ့ဘက်ချန်တောင်းမြို့စိတ်ကမ်းကိုဒီကနေ့ဆက်ရောက်လာတဲ့မြန်မာစစ်သည်တွေမှာတရုတ်နဲ့ပြင်သစ်နိုင်ငံလို့လေကြောင်းရန်ကာကွယ်ရေးလက်နက်တွေတပ်ဆင်ထားတယ်လို့တရုတ်အစိုးရပိုင်း CCTV သတင်းကဖော်ပြပါရတယ်။ဆင်ပူရှင်စစ်ရေးရင်ဒဇင်လုံးရဲ့အလေးချိန်စုစုပေါင်းတန်ချိန်3000ရှိပြီးတော့တနအီကိုရေမိုင်25မိုင်အထိမောင်းနှင်ခုံမောင်းနိုင်တယ်လို့သတင်းထဲမှာပြောထားပါတယ်။နောက်ဖက်ဧပြီလ23ရက်နေ့မှာကျင်းပမယ့်တရုတ်ရေတပ်အနှစ်80ပြည့်အခမ်းအနားမှာမြန်မာအပြင်ဩစတြေးလျ၊ထိုင်း၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယ၊ရုရှားစတဲ့နိုင်ငံပေါင်း73နိုင်ငံကစစ်သည်တွေ18စင်းပါဝင်စစ်ရေးပြကြမှာဖြစ်ပါတယ်။တရုတ်အစိုးရပိုင်သတင်းတွေရဲ့ထုတ်ပြန်ချက်အရတောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတဲ့မလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နိုင်ငံတွေကစစ်သည်တွေလည်းပါဝင်ကြမှာဖြစ်ပါတယ်။တရုတ်နဲ့နိုင်ငံတကာရေတပ်တွေကြားအပြန်အလှန်ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကိုပြသတဲ့လက္ခဏာအဖြစ်မြင်နိုင်တယ်လို့တရုတ်စစ်တပ်ကပြောပါတယ်။တရုတ်နဲ့စီးအရာတင်းမာတဲ့ဂျပန်နိုင်ငံအပါအဝင်နိုင်ငံပေါင်း10နိုင်ငံကျော်ကရေတပ်တင်မော်တွေကိုစီးအပြအခမ်းအနားမှာပါဝင်ဖို့ဖိတ်ခေါ်တာကိုကြည်ချင်းဖြင့်တရုတ်အစိုးရအနေနဲ့သူ့ရဲ့စစ်တပ်နဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိတယ်ဆိုတာပြသနေတယ်လို့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကလည်းဖော်ပြနေပါတယ်။ Tio Sitago in Achemabiro, Kimmy doted their sitter she out disowned at Dio Nangaha. Gabama Silen at the sea, Timbo, Yang Chari, take their Nanga the Kupchelani Lelo, Stockholm Nangagan, Ninja to the Napoye, Big Ed at the Bagare, Topian, Lila Jessie, and Kanzama, Popia Tavare. Nephew and Dilome, Dio Jida, Sibia Kanama. Nuclear soy at Don Pure, Dio Jingo, the Mori, Piet the Mori about where Dio Sit the Mori with Tamazo, Jane Piata in Apiali, Melu, Mioniavare, Nangamau Chauce Joga, Jida Dawin Sidriga, Akanago, Dayo Jame, Time Mel, Nangamau Tonze Joga, Jida Hira Yashi, Jiri, Piedelo, Dio Suyaga, Pioja Tavare.
Nisangako Mia, Chike, Hong Carlos Congo, Chipango Mia Elria, Yonjimugo, Ledonga Lomune, Suyashini, Riga, Tamatiasa Sulebare, Longere and Townsend and Townsangagunaja, Gomniga Yara doing way to one loud shop yana, Mamakan de Yamune, Matinga Tra, Nomala, Matugo, Pandiga Uare, Masla Zamaradu, Amagan, Piano Pigabi, Nisangomiga, Dola Tongangadango, Umanango. ကိုမနိုင်ငံကရောင်းကိုယ်စေထံလွှဲပြမှုဆွဆွဲဆွဲကြတဲ့ပြီးခဲ့တဲ့တွင်ပါထဲမှာထပ်မှန်ဖန်စီခဲ့ပြီးတော့ဧပြီလ 22 နောက်တစ်ချိန်အမကန်ရဖို့နီလန်းနေရှာဖွေနေတယ်လို့ပြောပါတယ်။နေဆန်ကုမ္ပဏီပိုင်ငွေတွေကိုကိုကျိုးစီးပွားအတွက်အလွဲသုံးစားလုပ်တာတွေပုံမှန်လက်ခံနိုင်ကြမရှိတဲ့အတွက်ကောင်းကိုထိုက်တန်တဲ့ပြစ်ဒဏ်ချမှတ်စေခြင်းလည်းလို့လည်းနေဆန်ကုမ္ပဏီဝက်ဘ်ဆိုက်မှာကြေညာထားပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပတဲ့အီစတာပွဲတော်ဆူတောင်းပွဲအတွင်းနော်ထရဒမ်ကက်သီဒရယ်ဘုရားရှိခိုးကျောင်းကြီးကိုမင်းကြီးတက်ခဲ့ကြတဲ့မိသက်တက်ဖွဲ့ဝင်တွေကိုပါရီသာသနာဂိုင်းချုပ်စီရာတော်ကဂုံပြုဆူတောင်းခဲ့ပါတယ်။နော်ထရဒမ်ဘုရားကျောင်းရဲ့တိမ်မဝေးလှတဲ့ဒီစိန့်
မစ်ရှယ်အော်ပီဒီကဒီနော်ထရဒမ်ဘုရားကျောင်းမိဘေကကာကွယ်ယူနိုင်ခဲ့တဲ့တမန်ကျန်းစာအုပ်ကိုပါရီမြို့မိသက်တပ်ဖွဲ့အကြီးကဂျွန်ကလော့ဂီလေးလက်ကိုပေးအပ်ခဲ့ပါတယ်။မိလောင်နေတဲ့ဘုရားကျောင်းကြီးတွေကပစ္စည်းတွေအများကြီးကိုမိသက်တပ်ဖွဲ့ဝင်တွေမိဘေမသိအောင်ကာကွယ်ပေးခဲ့တဲ့ထဲကခရီးရန်ဘာသာဝင်တွေတန်ဖိုးထားတဲ့တမန်ကျန်းစာအုပ်ကိုလည်းကာကွယ်နိုင်ခဲ့တယ်။
ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဒီအထောက်အမြတ်ထားကြရီကိုမိသက်တပ်ဖွဲ့ဝင်၄၀၀ကျော်ကတက်ဆွတ်ဆန်ဖြားကာကွယ်ခဲ့ကြတာဖြစ်ပါတယ်။
Colombia နိုင်ငံနောက်တောင်ပိုင်းကောက်ဖီနယ်မှာမနေ့တနင်္ဂနွေနေ့ကမိုးသည်ထမ်းပြီးတော့မြေပြိုတဲ့အတွက်အနည်းဆုံးလူ60ခန့်အရောက်သေဆုံးပြီးတော့9000ရရသွားပါတယ်။မြေပြိုတဲ့အထိပ်မိနေတဲ့သူတွေကိုရှာဖွေခဲ့တဲ့ဖွဲ့တွေကဆက်လက်ရှာဖွေနေကြပါတယ်။ကိုလံဘီယာနဲ့အီကွေဒေါ်ကိုဆက်သွယ်ထားတဲ့ Pan American Highway
လမ်းမတွေတိုင်းနဲ့မြေပြူကြတာကြောင့်ပိတ်နေပါတယ်အခင်းဖြစ်တဲ့နေရာကိုကိုလံဘီယာတမရအဖြစ်များများဖြစ်ပါတယ်ခင်ဗျာတနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမှတ်စုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြခဲ့ကြတာပါအခုသတင်းလွှာတွေကိုစတင်ထုတ်လွှင့်မှာတော့မယ်ရှင်မြန်မာစံတန်းချိန် 2002ပါကိုအိုင်ဗရီကိုစ်နိုင်ငံကစားသုံးဖို့မသင့်လို့ဖျက်ဆီးလိုက်တဲ့သတင်းထွက်လာပြီးတဲ့နောက်ပိုင်းပြည်တွင်းစံစည်းကွက်မှာအတော်လေးရိုက်ခတ်ခဲ့ပါတယ်ဒီကိစ္စဟာစံတွေကြာရှည်သူလောင်ပြီးပျက်စီးအောင်လုပ်ခဲ့တဲ့ဝယ်လက်ကုန်တွေမှာအဓိကတာဝန်ရှိတယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကပြောသလိုဝယ်ယူသွားတဲ့ကုမ္ပဏီကိုလည်းစတင်စုံစမ်းစစ်ဆေးနေပြီဖြစ်ပါတယ် ကုန်စည်စက်မှုအသင်းကစံစဘာအသင်းချုပ်ရဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်သတင်းပေးပို့ထားပါတယ်ရှင်
စင်ကာပူအခြေစိုက်ပိုလန်အင်တာနက်ရှင်နယ်ကုမ္ပဏီကမြန်မာနိုင်ငံကို2010ဩဂုတ်လမှာရောက်ခဲ့ပြီးတလောက်ဝဲလောက်စံတင်ခဲ့ပါတယ်။အဲ့ဒီနောက်အာဖရိကနိုင်ငံတွေမှာဆယ်လောက်ဆက်လက်ရောင်းချရင်းတိုးတောင်တဲ့အချိန်ကြာမြင့်လာတဲ့အတွက်စံတွေပျက်စီးခဲ့ကြောင်းမြန်မာနိုင်ငံစံစဘာအသင်းချုပ်ကသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်။တမဟွေကြန့်ခိုင်မှုအားနည်းသလိုပျက်စီးသွားတဲ့စံတွေကို တယ်။အဲ့တော့ဒီတင်မောရဲ့အနေအထားလေအချိန်မှာကြမ်းခိုင်တဲ့တင်မောပေါ့ကျွန်တော်တို့ကအထူးခြားတဲ့ဟိုတင်မောဖြစ်နေပါ။အဲ့တော့ဒီကိစ္စလေးကိုကျွန်တော်တို့ အခုပြသသွားတဲ့စနေဟာမြမစက်ကမှာ2018ဆယ်လပိုင်းကတင်ခဲ့တာဖြစ်ပြီးကုန်တင်အပြည့်မိုးရွာခဲ့တာကနေသမောကုန်ခန်းအဖုံးပိတ်ချိန်ကြာခဲ့ရာကြောင်းမိုးဆူခဲ့ရာရှိကြောင်းစံစဘာအသိန်းချုပ်တောင်းရှိသူတွေကပြောခဲ့ပါတယ်။ Ivory Coast နိုင်ငံမှာစံနေဖြတ်စည်းပစ်လိုက်တာဟာကုန်သွယ်မှုနည်းလမ်းရဲ့စည်းကမ်းနေနဲ့ကိုက်ညီမှုရှိရလားဆိုတာဝယ်ယူသွားတဲ့ကုန်တွေအနေနဲ့ဖြေရှင်းသိမ့်ကြောင်းမြန်မာနိုင်ငံစံစဘာကုန်တွေများအသိဥက္ကဋ္ဌဦးအောင်တန်းကပြောပါတယ်။
တကယ်ဆိုရင်ဒီသင်္ဘောပေါ်ဆန်ဒီစားတော့ရမသိဘူးဆိုရင်ဖြတ်စည်းမယ်ဆိုရင်လည်းဒီမောကန်ကသင်္ဘောတင်ပေးလိုက်တဲ့ကုမ္ပဏီတွေကျွန်တော်တို့ဆိုရည်တန်ရုံးတွေကိုကြောက်ကြပြီးတော့ဒီဆန်ဒီသိစီရတို့တော့လည်းဒီလိုဖြတ်စည်းတဲ့ခြင်းဟာဒါကျွန်တော်တို့တကယ်ရောကြဖို့ရလားဆိုရင်ကျွန်တော်တို့ဒီအားရင်းလဲစူးစမ်းပြီးတော့ပြန်လဲပေါ်ထုတ်သွားဖို့ဖြစ်ပါတော့
စတေမာလောက်ကမြန်မာနိုင်ငံကထွက်သွားပြီးအာဖရိကနိုင်ငံတွေမှာလှည့်လည်ရောင်းချနေတဲ့အချိန်ကာလဟာဆယ်လနီးပါးလောက်ရှိပါတယ်မြန်မာနိုင်ငံကနေစံတန်ချိန်2000ကျော်ကိုဝယ်ယူတင်ဆောင်သွားပြီးအိန္ဒိယနိုင်ငံမှာလည်းစံတန်ချိန်1000ကျော်လောက်ဝယ်သွားပါသေးတယ်။အခုလိုအာဖရိကနိုင်ငံတခုမှာမြန်မာစံတွေဖြတ်စည်းခံရတဲ့အတွက်ပြိုင်ဆိုင်မှုတွေများတဲ့အာဖရိကဈေးကွက်တွေကိုမြန်မာစံတင်ပို့မှုအပေါ်ရိုက်ခတ်မှုတွေရှိလာနိုင်တဲ့ဆိုတော့စိုးရိမ်မှုတွေဖြစ်လာခဲ့တယ်လို့မြန်မာစံစွာအသိဉာဏ်အနေနဲ့ကတော့ဒီဖြစ်ရအကြောင်းရင်းကိုဖော်ထုတ်ပြီးအာဖရိကစံဈေးကွက်တွေမြန်မာစံဆက်လက်တင်ပို့ရောင်းချသွားမယ်လို့ပြောပါတယ်။
ကိုယ်စော်ထက်ပြောပြခဲ့တာပါရှင်အခုရခိုင်အမျိုးသားအဖွဲ့ချုပ်ရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုဖလှယ်ပေးပါဦးမယ်ရခိုင်မျိုးသားအဖွဲ့ချုပ် ULAAA ဟာရခိုင်ဗမာလူမျိုးရေးမုန်းတရားပေါ်မှာအခြေခံတဲ့အဖွဲ့အစည်းမဟုတ်တဲ့အကြောင်း ULAAA ရဲ့ခေါင်းဆောင်ကပြောပါတယ်တစ်ဆက်တည်းမှာပဲအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာလက်ရှိအချိန်အထိတိတာမြင်တာတဲ့တွေ့တက်မှုမရှိကြောင်းကိုလည်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်အကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက် Facebook ကလူမှုကွန်ရက်စာမျက်နှာတွေမှာလည်းလူမျိုးရေးအရာအပြန်အလှန်တိုက်ခိုက်မှုတွေမြင့်တက်လာချိန်မှာအခုလိုပြောဆိုလိုက်တာပါရခိုင်မျိုးသားအဖွဲ့ချုပ် ULAAA ဟာလူမျိုးရေးအမုန်းတရားအပေါ်အခြေမခံကြောင်းကိုအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်စီဦးစည်းချုပ်လည်းဖြစ်တဲ့ဗိုလ်ချုပ်ထွန်းမြတ်နိုင်ကပတ်စံမြို့မှာဒီလ18ရက်နေ့ကကျင်းပတဲ့ဝါကြည်နယ်ငင်းချဲရေးတည်ဆောက်မှု230ပြည့်အခမ်းအနားကိုတက်ရောက်စဉ်ဒီသတင်းစာရှင်းလင်းပွဲကျင်းပချိန်မှာအခုလိုပြောဆိုတာပါ
အခုတခါတလေပြောဆိုကြတယ်ကျွန်တော်ကြားမိတယ်ရခိုင်ပေါ်မှာအမုန်းတရားပေါ်လေစစ်ဖြစ်လာပြီဆိုတော့ဒီနိုင်ငံရေးကိုတိတ်နာမှုတွေတဲ့လူတွေချင်းမှာကြတော့လူမျိုးရေးခံစားချက်တွေရှိကောင်းရှိတတ်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့ UN ရဲ့ဖွဲ့စည်းရဲ့ policy မှာတော့လူမျိုးရေးအမုန်းတရားကိုအခြေခံပြီးလုပ်တဲ့အလုပ်မရှိပါဘူးဘာသာမတူတာတို့လူမျိုးရေးမတူတာတို့ကိုကျွန်တော်တို့စိတ်ရှိဖို့သိခံဖို့ပေါ့လေ harmony ဖြစ်ဖို့အတွက်ကျွန်တော်တို့မှာဒါလက်ညှိုးချက်တွေချပြီးမှလှုပ်ဆောင်နေတာဖြစ်ပါတယ်
ဒီသတင်းစာရှင်းလင်းပွဲမှာပဲ ARSA လက်နက်ကိုင်အဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာမရှိကြောင်းညင်းဆိုခဲ့တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကဆင်းရဲဒုက္ခကြုံနေရတဲ့မွတ်စလင်လူမှုအတိုင်းဝိုင်းကိုလည်းစာနာကြောင်းထည့်သွင်းပြောဆိုပါတယ်တမ်ရော်နဲ့တိုက်ပွဲတွေပြင်းထန်နေချိန်မှာ AA အဖွဲ့ဟာအခြားမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ PSLF, DNLA, PLAONG, MNDJP, MNDAA, COGAT စတဲ့လက်နက်ကိုင်အဖွဲ့တွေနဲ့အတူအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တွဲဆုံဆွေးနွေးတာတွေရှိခဲ့ပါတယ်ဒီလိုတွစ်ဆုံမှုတွေရှိခဲ့ပေမဲ့လည်းခီးရောက်တဲ့အဖြေမရှာနိုင်သေးသလိုတိုးတက်မှုရေရေရာရာဘာမှမရှိဘူးလို့လည်းဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ
်ကျွန်တော်ကတော့စိတ်တိုးတက်မှုရှိတယ်လို့မသုံးသပ်ဘူးတစ်ခါတခါဒီအရင်ဟိုမြန်မာနိုင်ငံကောင်ပိုင်းကဘောတော့လက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့သတင်းထုတ်ပြန်ချက်တွေကိုကျွန်တော်ကြားမိတိုင်းနည်းနည်းတစ်မျိုးထင်တယ်ဆွေးနွေးပွဲတစ်ခုလုပ်ရဲပြန်ထွက်လာတိုင်းကျွန်တော်တို့တိုးတက်မှုရှိတယ်အဆင်ပြေတယ်လို့ပြောတယ်တကယ်ဆိုဘာမှလည်းအဆင်မပြေဘူးရှေ့လည်းမရောက်ဘူးနောက်လည်းမရောက်ဘူးဒီတိုင်းပဲအဲ့ဒီအချိန်မှာပြည်သူလူထုကိုအဆင်မပြေနဲ့ပြည်တယ်လို့လည်းမပြောသင့်ပါဘူးဒါတော့ wrong message ပေးတာပဲလို့ကျွန်တော်ယူဆတယ်အခုကျွန်တော်တို့ထိတွေ့မှုမှာဆက်ဆံမှုမှာပေါ့ကျွန်တော်တို့ပြောကြတာတော့ရှိတယ်ဒါပေမဲ့ပြောပါလောက်တိုးတက်မှုတွေတော့မရှိသေးဘူးကျွန်တော်တို့လုပ်ချင်ဆန္ဒတွေကိုတော့ပေါ်ပြနေကြတာပေါ့အခုလည်းပဲကျွန်တော်တို့30ရက်နေ့မှာဒီမြောက်ပိုင်းလေးဖွဲ့ပေါ်ကျွန်တော်တို့တွေ့ဖို့ရှိပါတယ်တွေ့ဖို့ရှိတယ်ဆိုတော့အဲ့ဒီမှာပိုင်လက်ဆက်ကိစ္စတွေကိုတော့ပြောဖြစ်မယ်ထင်ပါတယ်အရင်ကလည်းကျွန်တော်တို့ပိုင်လက်ဆက်ကိစ္စကိုပြောခဲ့ကြတယ်ဒါပေမဲ့အဆင်မပြေဘူးပေါ့တိုက်ပွဲတွေဖြစ်လာတယ်အခုအဲ့ဒီကိစ္စကိုပြန်ပြောမယ်ပြောမယ်ဆိုရင်လည်းပဲ အစိုးရဖက်ကဖြစ်ချင်တာလည်းကျွန်တော်တို့ဖက်ကဖြစ်ချင်တာဆိုတော့ဒီကိုညှိပြီးမှယူရအောင်မှဖြစ်ပါတယ်
အလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အပေါ်သဘောထားကိုတော့အခုလိုဆက်ပြောပါတယ
် NCA ကိစ္စနဲ့ပတ်သက်ပြီးဒီနေ့မနေ့မှလည်းဒေါံဆန်းစုကြည်စီကနေသူ့ရဲ့သမော်တော်မှာပေါ်ပြထားတာတွေ့ရတယ်ဒီ NCA နဲ့ပတ်သက်ပြီးကျွန်တော်တို့စဉ်းစားကြရတယ်အများကြီးရှိတယ်အဲကျွန်တော်တို့ဒီရခိုင် ULA အဖွဲ့အစည်းအနေနဲ့ဆိုရင်တော့ဒီ NCA ကိုကျွန်တော်တို့အဖွဲ့အစည်းအကုန်လုံးအတွက်ပေါ့လေနော်ဒီဟာတစ်ခုနဲ့ဒီမြောက်တဲ့စာတန်းတစ်ခုလို့တော့ကျွန်တော်တို့မယူဆထားဘူးဒီဟာမှာဖြစ်ဆက်စရာတွေကြောင်းလဲစရာတွေလိုအောင်မယ်လို့တော့ကျွန်တော်တို့သုံးသပ်ထားပါတယ
်ဒီသတင်းစာရှင်းလင်းပွဲမှာဒန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်ကိုရရှိရင်ငင်းချမ်းရေးရရှိမှာဖြစ်ကြောင်းလည်းပြောဆိုပါတယ်ရခိုင်ပြည်နယ်အတွင်းမှာတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ပြီးအစိုးရတပ်မတော်နဲ့အေအေအကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒီနှစ်နှစ်ဦးပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကမြို့ရွာတွေအနီးအနားမှာပါတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဆစ်ဆောင်ပြည်သူတွေ3000ကျော်အထိမြင့်တက်လာနေပါတယ
်ကိုမိုးစောပြောပြသွားခဲ့တာပါရှင်မကြာခင်မှာတော့သီရိလင်္ကာမှာဘုံခွဲတိုက်ခိုက်မှုတွေ၈ကြိမ်အတွင်း300နီးပါးသေဆုံး900ဝန်းကျင်ဒဏ်ရာရခဲ့တဲ့အကြောင်းပြောပြပေးဖို့ရှိပါတယ်အခုတော့မနေ့ကအင်္ဂါညတိုက်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင
်ဘောရှိမှာပြနိုင်ငံတော်တမန်ကပုဂ္ဂိုလ်ဒေါက်ဆန်စုကြည်ဟာအခုသတင်းပတ်တွင်တရုတ်နိုင်ငံကိုတွားရောက်ပြီးတော့ပိုလန်မှတက်စီမံကိန်းနိုင်ငံတကာပူးပေါင်းဆောင်ရွက်မှုဒုတိယကြိမ်ဖော်ရမ်ကိုတက်ရောက်ဖို့ရှိနေပါတယ်။တရုတ်စီရောကကမန်ကထပြုနေတဲ့ OBOR ကပတ်တကွင်းလမ်းတစဉ်ဆိုတဲ့ပိုလန်မှတက်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘာတွေတက်ရောက်လာနိုင်တယ်လဲဆိုတာနဲ့တရုတ်မြန်မာဆက်ဆံရေးတစည်းတစောင်းကိုလာမဲ့သတင်းပတ်အင်တာနက်တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူရတော်ရှင်နေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒိုင်းရီလိုက်အစီအစဉ်လွှတ်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ယူဆကို့ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932328955ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီလိုအမေရိကန်တန်ကန်နေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလိုက်ဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်အင်္ဂါညဓာတ်ရိုက်လေလိုက်ဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဒေတာရင်သတင်းတပုတ်ကိုအလှည့်ပေးပါတော့မယ်။တိရိလင်္ကာနိုင်ငံမှာတနင်္ဂနွေနေ့ကဘုံးပောက်ကွဲမှု၈ခုကြောင့်သေဆုံးသူအရေအတွက်290အထိရှိသွားပြီဖြစ်ပြီးဒဏ်ရာရသူက900ထက်မနည်းရှိသွားပါပြီ။ဒီအကြမ်းဖက်ဝါရဆွဲတိုက်ခိုက်မှုအပေါ်ကဘာတဝမ်းပြစ်တင်ရှုတ်ချကြပါရတယ်။ကိုလံဘိုမြို့တော်အပြင်နီကွမ်ဘိုဗာတီကာလိုဝါမြို့တွေကခရီးရန်ဖျားเจ้าတွေနဲ့ဇိမ်ခံဟိုတယ်ကြီးတွေကိုဘုံးခွဲတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။သေဆုံးသူတွေထဲမှာနိုင်ငံခြားသားအယောက်30ထက်မနည်းပါတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလူအတော်များများကိုဖမ်းဆီးထားကြောင်းလည်းရဲတပ်ဖွဲ့ကပြောပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
ခရစ်ယာန်ဘာသာဝင်တွေရဲ့ဘာသာရေးအထုအမြတ်နေ့ဖြစ်တဲ့ယေရှုခရစ်တော်ပြန်လည်ရှင်သန်ထမြောက်ရာအီစတာပွဲတော်ရဲ့တနင်္ဂနွေနေ့မှာဒီလိုလင်္ကာနိုင်ငံကခရစ်ယာန်ဘုရားကျောင်းတွေနဲ့ဟိုတယ်တွေကိုဘုံးဖောက်ခွဲတိုက်ခိုက်တာပါဝိပုစုတောင်းမှုစုဝေးနေကြချိန်မှာတိုက်ခိုက်ခံရတဲ့ခရစ်ယာန်ဘာသာဝင်တွေနဲ့အတူတကွာရှိနေပါကြောင်းပုံရဟန်းမင်းကြီးဖရန်စစ်ကမိန့်ပါတယ
် All those who were tragically killed I entrust to the Lord and I pray for
yes that's all that can ge ya du a long twe phaya thakin tham ma chilo su taung pe ba de di so wa la de ti ya jao dan ya ge tu ri ne be dan khan sa ya du a long twe chilo su taung ma de
easter boy lo ma na khin ma tai khai de phi ya a bo a myet daw da twet de jao twitter bo ma yee ja de ka ba kaung saung de de american tamara donald trump le te u a pa win ma tai khai mu phit pi pi chin ma be tan la ni nya 7 na yi ga ni အင်္ဂါနေ့မနေ့၄နာရီအထိအပြင်မထွက်ရအမိန့်ကိုအာဏာပိုင်တွေကထုတ်ပြန်ခဲ့ပြီးဒီကနေ့မနေ့ပိုင်းမှာတော့အဲ့ဒီအမိန့်ကိုပြန်ရုပ်သိမ်းလိုက်ပါပြီ။ဆိုရှယ်မီဒီယာတွေကိုလည်းပိတ်ပစ်ခဲ့သေးပေမဲ့အခုပြန်ဖွင့်ပြီလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။သတိလင်္ကာဝန်ကြီးချုပ်ရာနီဝီခရမ်မီစင်းက
We've ordered the arrest of everyone involved in this incident and have given all powers to the authorities.
ဒီကိစ္စနဲ့ဆက်ဆက်သူအားလုံးကိုဖမ်းဆီးဖို့ညွှန်ကြားထားပြီးတော့တောင်းရှိသူတွေကိုလုတ်ပိုင်ခွင့်အပြည့်ပေးထားပါတယ်။ဒါလို့လုတ်ရမျိုးကိုတီးခံမှာမဟုတ်ပါဘူး
။တိုက်ခိုက်မှုရဲ့လက်တွေအဖြစ်ဘယ်သူကမှမပြောသေးပေမဲ့လည်းသီရိလင်္ကာကာကွယ်ရေးဌာနကတော့ဘာသာရေးအဆုံးရောက်ဝါဒီတွေနဲ့အုပ်စုတစုရဲ့အဖွဲ့ဝင်တွေဖြစ်မယ်လို့ပြောထားပါတယ်။
တိုက်ခိုက်မှုအများစုကိုအသေးခံဘုံခွဲသူတွေကလုပ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလူ24ယောက်ထက်မနည်းကိုဖမ်းထားတယ်လို့သတင်းတွေမှာဖော်ပြကြပြီးတခြားပါဝင်သူတွေကိုလည်းဆက်ပြီးရှာဖွေနေတယ်လို့ဒရူလင်ဂါကဝေးဝင်ကြီးဒီနန္ဒရာရူဝန်ဝီဂျာဝါဒီနီကပြောပါတယ်
Right now the CID the police and the three forces are doing all the investigations we believe that
ရှိမှာ CID ရဲတပ်ဖွဲ့နဲ့ကြီးရည်လေးတပ်ဖွဲ့တွေကစုံစမ်းနေကြပါတယ်ဒီကျမ်းဖက်ဝါဒဆွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်သူအားလုံးကိုအမြန်ဆုံးဖမ်းဆီးနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်သူတို့ဘယ်သူတွေလဲဆိုတာသိရှိထားပြီးဖြစ်ပြီးတော့အာဏာပိုင်တွေကလိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေပြီးကျိုးလွန်သူတွေကိုဖြစ်နိုင်တယ်များအမြန်ဆုံးဖမ်းဆီးမှာပ
ါဒီဖြစ်ဟာသီရိလင်္ကာပြည်တွင်စလွန်ခဲ့တဲ့10နှစ်မှာအဆုံးသတ်သွားပြီးကြတဲ့ကဆိုရင်အဆိုးရွားဆုံးတိုက်ခိုက်ခံရမှုဖြစ်ပါတယ်ကိုလံပူမြို့ကမင်္ဂလာကာရနာရတနီက
During the 30 years of civil war we hadLots of explosions in Colombo. We are used to our airport.
ပြည်တွင်းစစ်နှစ်30ကြာကာလအတွင်းကိုလံဘိုမှာပောက်ကွဲမှုတွေအများကြီးဖြစ်ခဲ့ပါတယ်။လေသိမ်းမှာဗဟိုဘဏ်မှာဖောက်ခွဲတာတွေစသည်အားဖြင့်ကျွန်တော်တို့ကြုံခဲ့မှုပါတယ်။ဒါပေမဲ့ငြိမ်းချမ်းနေတာ10နှစ်ရှိပြီဖြစ်ပြီးအဲ့ဒီနဲ့အခြေအနေမှာကျွန်တော်တို့အသားကျနေခဲ့ပါပြီ
။ဒီဆုံးသွားတဲ့နိုင်ငံသားတွေထဲမှာအမေရိကန်၊ဗြိတိန်၊အိန္ဒိယ၊တရုတ်၊ဂျပန်နဲ့ပေါ်တူဂီနိုင်ငံသားတွေပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေကတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်သီရိလင်္ကာနိုင်ငံတကာလေဆိပ်နဲ့နေရာအနှံ့မှာလုံခြုံရေးတိုးမြှင့်ထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့သတင်းဆောင်ပါတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်အောင်သတင်းတွေနဲ့သူယုံကြည်ရာစတဲ့အစီအစဉ်တွေကိုနားဆင်ကြရမှာပါလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383လိုင်းဒိုမီတာ58 kHz 585နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ပါတယ်ရှင်အခုတနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်
။ပြည်ရင်းလင်္ကာနိုင်ငံကဒီယေရှုခရစ်တော်ရှင်ပြန်ထမြောက်ခြင်းအီစတာပွဲတော်နေ့မှာခရစ်ယာန်ဘုရားကျောင်းတွေနဲ့ဟိုတယ်တွေအပေါ်တိုက်ခိုက်ခဲ့မှုကို National Tawhid Jamaat ဆိုတဲ့ Islamic ဒီအကြမ်းဖက်အဖွဲ့ကလုပ်ခဲ့တာလို့ကျမ်းမာရေးဝန်ကြီး Rajita Senaradni ကပြောကြားခဲ့ပါတယ်။လူပေါင်း290ထက်မနည်းသေဆုံးပြီးတော့900လောက်ဒဏ်ရာရသွားတဲ့တိုက်ခိုက်မှုကြီးကိုလုတ်ဖို့အတွက်နိုင်ငံတကာကွန်ရက်ရဲ့အကူအညီမပါဘဲနဲ့ဘလို့မှမဖြစ်နိုင်ဘူးလို့သူကပြောပါတယ်စုစုပေါင်းတိုက်ခိုက်မှု၈ခုတည်းကဖျားချောင်း၃ခုနဲ့ဟိုတယ်၃ခုမှာတိုက်ခိုက်ခဲ့တဲ့အသေးကဘုံခွဲသူ9ယောက်လုံးကသီရိလင်္ကာနိုင်ငံသားတွေဖြစ်တယ်လို့ဝန်ကြီးကပြောပါတယ်ယူကရိန်းနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ဒီသမ္မတရွေးကောက်ပွဲနောက်ဆုံးအကြော့မှာတော့အသက်41နှစ်အရွယ်ရုရှင်တရုတ်ဆောင်ဖလော်ဒီမီယာဇလန်စကီကမဲအပြတ်အသတ်နဲ့အနိုင်ရသွားပါတယ်ဇလန်စကီကဒီစုစုပေါင်းမဲအရေအတွက်83ရာဂိုင်းနှုတ်ရခဲ့ပြီးတော့သူရဲ့ပြိုင်ဘက်ဖြစ်တဲ့လက်ရှိသမ္မတပက်ထရိုပေါ်ရိုရှန်ကိုထက်ကိုမဲအရေအတွက်3ဆလောက်နီးနီးပိုရခဲ့တာဖြစ်ပါတယ်။တရုတ်ရေတပ်အနှစ်80ပြည့်စည်ရအခမ်းအနားမှာပါဝင်ဖို့မြန်မာရေတပ်စစ်ရေးရင်တစဉ်တရုတ်စိတ်ကမ်းမှာရောက်ရှိနေပါပြီ။တရုတ်နိုင်ငံအရှေ့ဘက်ချန်တောင်းမြို့စိတ်ကမ်းကိုဒီကနေ့ဆက်ရောက်လာတဲ့မြန်မာစစ်သည်တော်မှတရုတ်နဲ့ပြင်သစ်နိုင်ငံလို့လေကြောင်းရန်ကာကွယ်ရေးလက်နက်တွေတပ်ဆင်ထားတယ်လို့တရုတ်အစိုးရပိုင် CCTV သတင်းမှဖော်ပြပါရယ်စင်ပြူရှင်စစ်ရေးရင်တစင်းလုံးရဲ့အလေးချိန်စုစုပေါင်းတန်ချိန်3000လောက်ရှိပြီးတော့တနာယီကိုရေမိုင်25မိုင်အထိခုံပေါင်းနိုင်တယ်လို့သတင်းထဲမှပြောထားပါရယ်ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပတဲ့ Easter ပွဲတော်ဆုတောင်းပွဲအတွင်း Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးကိုမီးငြှိမ်းတိုက်ခဲ့တဲ့မိသက်တောက်ဖွဲ့ဝင်တွေကိုပါရီသက်တာဂိမ်းချုပ်ဆရာတော်ကအကုန်ပြုဆုတောင်းခဲ့ပါရယ်
တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါရရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this is